Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေမနက်ခင်း VOE American အသံအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများတစ်စင်အောင်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါလူပေါင်း32ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုနောက်ပိုင်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဆိုင်ရာဥပဒေကိုအတည်ပြုပေးဖို့အတွက်မြို့တော်ဝင်200ကျော်ကအထက်လွှတ်တော်ကိုတောင်းဆိုကြပါလိမ့်။ရိုဟင်ဂျာပြည်ထနာဟာဒေတာရင်းငင်းချိုင်းရဲ့လုံခြုံရေးကိုချိန်ချောက်မှုရှိနေတယ်တော့မဲလို့အိန္ဒိယဆိုင်ရာဘင်္ဂလားဒေ့ရှ်တမ္မတ်ကြီးကသတိပေးလိုက်ပါလိမ့်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှန်များသဖြင့်
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ပြီးခဲ့တဲ့သတင်းပတ်အကုန်မှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုကြောင့် American Taiwan မြို့တော်ဝန်စုစုပေါင်း214ယောက်ဟာလက်နက်ထိန်းချုပ်ရေးဥပဒေအမြန်ဆုံးပြဋ္ဌာန်းပေးဖို့တောင်းဆိုခဲ့ပါတယ
် One voice our nation must condemn racism bigotry and white supremacy
ဆန်နဲ့ပတ်သက်ပြီးတော့သမ္မတထရန့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူရုရှားနဲ့ချုပ်ဆိုထားတဲ့ INF ကတာလတ်ပြနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်တရားဝင်နှုတ်ထွက်လိုက်တဲ့အကြောင်းလူတွေနေတိုင်းစားတောက်နေတဲ့အစားအစာတွေမှာအသားစားတာကိုလျှော့ချပြီးတော့အပြင်ထွက်ပစ္စည်းတွေကိုပုံမှန်စားသုံးတာကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလျှော့ချပေးနိုင်မှာဖြစ်တဲ့အကြောင်းစားရဲစိတ်ဝင်စားပွဲရာတရင်လွှာတွေကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းပေးပါမယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရမင်းထွန်းတို့ကပြောပြပေးပါရှင်
။ Texas ဖြစ်တဲ့ El Paso နဲ့ Ohio ဖြစ်တဲ့ Dayton မြို့တွေမှာပြီးခဲ့တဲ့သတင်းပတ်ကုံဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့တယ်ဖြစ်နောက်ပိုင်းမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရင်းနဲ့ပတ်သက်ပြီးအခုနွေရသီအားလာရင်အပြီးအထက်လွှတ်တော်ကိုပြန်ဆရက်ဥပဒေအတည်ပြုပေးဖို့အမေရိကန်ပြည်ထောင်စုကမြို့တော်ဝန်ပေါင်း200ကျော်ကကြက်တပြေးနေမှာတောင်းဆိုလိုက်ကြပါတယ်မြို့တော်ဝန်များညီလာခံကိုတက်ရောက်လာတဲ့ Republican ရော Democrat Party ဝင်တွေပါတဲ့မြို့ပေါင်း214မြို့ကမြို့တော်ဝန်တွေကအထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell နဲ့ Democrat အနည်းစုခေါင်းဆောင် Chuck Schumer တို့ကိုတောင်းဆိုကြတာဖြစ်ပြီးအောက်လွှတ်တော်က February လတဲ့အတည်ပြုပေးခဲ့ပြီးဖြစ်တဲ့ဒီဥပဒေကိုအထက်လွှတ်တော်ကအတည်ပြုဖို့အရေးတကြီးလှုပ်ဆောင်မှာဖြစ်ကြောင်းပြောကြားခဲ့ကြတာပါဒီဥပဒေထဲမှာတနက်ဝေယသူအားလုံးအတွက်နောက်ကျောင်းရာဇဝင်စုံစမ်းစစ်ဆေးဖို့လှုပ်ရမှာဖြစ်ပြီးတော့မတင်ကားပွဲတွင်တော့ဝေယူခွင့်အတွက်ရက်ပေါင်း3ရက်ကနေ10ရက်အချိန်ယူစစ်ဆေးဖို့ပါဝင်ပါတယ် Democrat ဘက်ကအနည်းစုခေါင်းဆောင် Chuck Schumer ကအထက်လွှတ်တော်အတိကနေအတည်ပြုပေးဖို့တိုက်တွန်းပေမဲ့ Republican အများစုခေါင်းဆောင်ကဒီလိုလှုပ်ဆောင်မှုကိုကန့်ကွက်ပြီးတော့မဲပေးရေးကိုပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယပြည်ထောင်ကာရှမီးယားနယ်မှာမကြိုးစားဘူးပိတ်ဆို့တားဆီးမှုတွေရှိနေစမှာပဲ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီဒေသရဲ့အထူးအခွင့်အရေးကိုဖျက်သိမ်းပြီးအိန္ဒိယဆွေရထင်းချုံမှုအောက်ကိုထက်သွင်းလိုက်တဲ့ခေတ်တစ်ခုစတင်လာစေလိမ့်မယ်လို့ကတိပေးပြောကြားလိုက်ပါတယ်။ဆာဒါဘရီနီကရေဒီယိုနဲ့ရုံးပြည်ထောင်ထားတဲ့ပြောကြားတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်မိုရီကကက်ရှမီးယားမှာဖွဲ့စည်းပုံအရခွင့်ပြုထားတဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စကိုကောက်ွယ်ပြောကြားသွားခဲ့ပါတယ်။အဲ့ဒီဥပဒေဟာတိုးတက်မှုကိုနှောင့်တေးစေပြီးအကြမ်းဖက်ဝါဒကိုပေါ်ပေါက်စေတဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံအနေနဲ့လူတွေကိုမြောက်ပေးပြီးလက်နက်တပွဲအသုံးပြုနိုင်တယ်လို့လည်းဆိုပါတယ်။အခုကအိန္ဒိယကအဲ့ဒီဒေသကိုအကြမ်းဖက်ဝါဒနဲ့အကြမ်းဖက်သမားတွေပပျောက်တဲ့ဒေသဖြစ်အောင်လုပ်တော့မယ်လို့ပြောကြားသွားပါတယ်။နိုင်ငံတူတိုင်းပိုင်း၅ပိုင်းအညစ်ပွားနေတဲ့ဒီဟိမဝန္တာနယ်မြေမှာခွဲထွက်ရေးတပုံတွေကိုအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့ဆက်စုနဲ့တုံ့ပြန်ကြောဖန်တီးထားတဲ့အတွက်ဆိုပြီးပါကစ္စတန်ကလည်းအပြစ်တင်ပြောသွားတာကြောက်ပါခင်ဗျာ
အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့ပုံမှန်ကန့်ကွက်တဲ့အနေနဲ့နိုင်ငံခြားတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးအဆင့်လျှော့ချလိုက်ပြီးတဲ့နောက်တနေ့မှာပဲပါကစ္စတန်ကအိန္ဒိယနဲ့ဆက်သွယ်ထားတဲ့တခုတည်းသောယထာလံကိုယာယီပိတ်ထားလိုက်တယ်လို့အိန္ဒိယရုပ်ရှင်တွေပါကစ္စတန်နိုင်ငံနဲ့ပြတ်သားခွင့်ကိုပါပိတ်လိုက်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုယ်ပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရကတနင်္လာနေ့ကပေးဖြတ်ကြောင်းကြေညာလိုက်တာပါအခုလိုလောက်ဆောင်တာဟာကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးစစ်မှတ်ဖြစ်ပွားနေတဲ့အိန္ဒိယနဲ့ပါကစ္စတန်လိုနျူကလ িয়ার နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့နိုင်ငံခြားတင်းမာမှုကိုတိုးလာစေပါတယ်ဗုဒ္ဓဖူးနေမှာပဲပါကစ္စတန်ကနှစ်နိုင်ငံခြားတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေအဆင့်လျှော့ပြီးတော့အိန္ဒိယတမ္မတ်ကြီးကိုလည်းနှင့်ထုတ်တာပါပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုတ်ခရီရှိကတော့အိန္ဒိယလှုပ်ဆောင်မှုအတွက်ကက်ရှမီးယားကိုအငင်းပွားနယ်မြေဖြစ်ချိန်ညာပြီးကာလကြာရှိအတိမတ်ပြုခဲ့တဲ့ကုလသမဂ္ဂရဲ့ နှောင်ကြုံရေးကောင်စီကိုတိုင်တမ်းမယ်လို့ပြောပါတယ
်။မက္ကဆီကိုနိုင်ငံနောက်ဘက်ကြမှာမူရီကန်စစ်ပွဲတွေကြောင့်တည်ဆုံရဝယ်ရှိတဲ့အလောင်းစကူလောင်းကိုကြာတာပရိနေတွေ့ရှိခဲ့ပါတယ်။ဒါဟာပြိုင်ပွဲမူရီခိုင်းဒီအချင်းချင်းသတိပေးတဲ့အနေနဲ့လူတွေအလောင်းတွေကိုလမ်းပေါ်မှာတမင်ဖြန့်ကျဲပြထားတဲ့သဘောလို့လည်းယူဆရပါတယ်။အလောင်းကုလောင်းကိုဂုံကြော်လမ်းတွေပေါ်မှာလေပင်ကချိတ်ဆွဲထားပြီးနောက်အလောင်းခုနှစ်လောင်းကိုတော့ဓာတ်နဲ့ခုတ်ပြီးပြင်းနက်ကလူသွားလမ်းတွေပေါ်မှာဆွန့်ပစ်ထားပါတယ်။နောက်ထပ်အလောင်းသုံးလောင်းကတော့တနက်တန်ရတွေနဲ့ပြည့်နေပြီးအဲ့ဒီလမ်းရဲ့အောက်ဖက်နားမှာပစ်ထားတယ်လို့မိုချီဂန်ပြည်နယ်ရှစ်နေကျော်အန်ဒရီယာလိုပတ်စ်ကပြောပါတယ်။အလောင်းတွေရဲ့ဘေးမှာချိတ်ဆွဲထားတဲ့စာတန်းတစ်ခုအရဂျက်စလီကိုမူရကရဲ့လက်ဆက်လို့ယူဆရပြီးသူတို့ရဲ့ပြိုင်ဘက်ဖရဂရဂိုင်းကိုတတိပေးထားတာဖြစ်ပါတယ်။ဒီတပ်ဖြတ်မှုတွေဟာမူရကိုင်းတွေကြာရှင်ပြိုင်တက်ကြမှုရဲ့တစိတ်တစိတ်သာဖြစ်နိုင်တယ်လို့ချာတာပလေးနေမှာပြလို့တဲ့သတင်းစာရှင်းလင်းပွဲမှာလိုပတ်စ်ကပြောပါတယ်။ဒီတပ်ခံတွေအနေနဲ့သတိနဲ့နေကြဖို့တာဝန်ရှိသူတွေကပြောပေးမယ်။ဒီတတူဝါလုပ်ငန်းတွေကိုတော့ရိုက်ဆိုင်စီရမလို့ခုလိုလဲဆိုပါရခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12133လိုင်းကီလိုမီတာ40 kHz 9133လိုင်းကီလိုမီတာ51 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွှေချပြတနာဟာဒေတာရင်းငင်းချိုင်းနဲ့လုံချုံရင်ချင်းချောက်လာနိုင်တဲ့အတွက်ဒီဒုက္ခတွေထားနေပြန်ပြီးပို့ပြီးတော့ပြဿနာကိုစောစောဖြေရှင်းဖို့အိန္ဒိယနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်အသံမကြီးဆာအီဒ်မော်ဇမ်အလီကကြက်တပြင်းညမှာတိုက်တွန်းပါတယ်ဒုက္ခတွေထားနေပြန်ပို့ရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာသဘောတူညီမှုရထားတာကိုထိရောက်စွာအမြန်ဆုံးအကောင့်တွေဖော်မယ်လို့မျှော်လင့်ကြောင်းလဲအိန္ဒိယနိုင်ငံနယူးဒေးလီမှာဩဂုတ်6ရက်9ရက်တွေမှာကျင်းပတဲ့ Tackling Insurgent Ideologiesလက်နက်ကင်ပုံကမ်းမှုအတွေ့အကြုံတိုက်ဖြည့်ညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာရွန်ဂျာဒုက္ခသည်ဌာနပြန်ပို့ရေးနဲ့ပတ်သက်ပြီးတော့လက်မှတ်ရေးထိုးထားတဲ့နှစ်ဖက်သဘောတူညီချက်၃ခုရှိပေမဲ့အလုံးမဖြစ်သေးဘူးလို့လည်းတာမတ်ကြီးကပြောပါတယ်။မြန်မာအစိုးရကတော့ရွန်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့ထွက်ပြေးခိုလုံသူတွေကိုပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။2018နှောင်းပိုင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ပဋိပက္ခတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံသူ9သိန်းကျော်ရှိပြီးလက်ရှိမှာရွန်ဂျာ1,000,000+လောက်ဘင်္ဂလားဒေ့ရှ်မှာရှိနေတာပါ။အိန္ဒိယနိုင်ငံအနှံ့ပြားမှာနေထိုင်တဲ့ရွန်ဂျာကတော့4,000လောက်ရှိနေပါတယ်။သူတို့ကအစွမ်းရတွေအတုံးချဖို့အတွက်ပြစ်မှတ်တွေဖြစ်လာနိုင်ကြောင်းနဲ့အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရွန်ဂျာ1,000,000ရှိလာတာငင်းကြိုင်းနဲ့လုံခြုံရေးအတွက်ချိန်ချောက်မှုဖြစ်ပြီးတော့အထူးသဖြင့် data ring ကို teach guide စီနိုင်တယ်လို့လည်းတာမတ်ကြီးကပြောပါတယ်
။ဖြစ်ခဲ့တဲ့တရင်ဘက်ကလူ20သေဆုံးခဲ့တဲ့အီဂျစ်နိုင်ငံကိုင်ရိုမြို့လည်းကကားတိုက်ပောက်ကွဲမှုနဲ့ဆက်နွယ်တဲ့အကြမ်းဖက်သမား18ယောက်ကိုစာတာပရိနိကအီဂျစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကတုတ်တင်ခဲ့တယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အဲ့ဒီအဖွဲ့တွေကမွတ်စလင်ညီနောင်မယားအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့ခွဲ Hams အုပ်စုကဖြစ်တယ်လို့လည်းပြောပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်အယ်စီစီကကားတော်တော်များများတိုက်မိတဲ့ပရိသတ်မှုတွေကအကားတစီဟာပောက်ကွဲစေတဲ့ပစ္စည်းတွေအပြည့်ပါတယ်လို့ပြောပါတယ်။ကာရိုမြို့လည်းကကားတိုက်ပောက်ကွဲမှုဟာတနည်းကလေးတင်ကြတဲ့ကောင်မတိုင်ခင်ကလေးမှဖြစ်ပေါ်ခဲ့တာပါ။ထောက်ကွဲရေးပစ္စည်းအပြည့်ပါပြီးလမ်းပြောင်းပြန်ပြင်းမောင်းနေလာတဲ့ကားတစီဟာမြို့သားတင်စာအဖွဲ့စီအဆောက်အဦရောက်တခြားကား၃စီးကိုတိုက်မိပြီးပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့တာပါ။ဟမ်အိုဆုနဲ့အသက်ခံရသူ19ခုဟာကားပောက်ကွဲမှုနဲ့တိုက်ရိုက်ဆက်နွယ်မှုရှိမရှိဆိုတော့အခုလောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ AFP သတင်းကဆိုပါတယ်။2016ခုနှစ်ကတည်းကဟမ်စ်အဖွဲ့ဟာကာရိုမြို့အတွင်းရဲတပ်ဖွဲ့တွေအစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကိုသူတို့တိုက်ခိုက်တာဖြစ်ကြောင်းကြေညာထားခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာတလွာမြေအသုံးချမှုဟာကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အဓိကအကြောင်းရင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကချက်တပြေးနေမှာပြောကြားလိုက်ပါတယ်။ရေခဲပြင်ဒေသမဟုတ်တဲ့ကမ္ဘာမြေပြင်80ရာခိုင်နှုန်းဟာလူသားတွေရဲ့အသုံးပြုမှုကြောင့်ဓာတ်ရိုက်တက်ရောက်မှုရှိနေကြောင်းနဲ့အဲ့ဒီကလေးပုံတစ်ပုံလောက်ဟာမြေအရေးအတွေ့ရောပါခဲ့ရတယ်လို့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာတက်မှာဖော်ပြထားတာပါ။ကမ္ဘာမြေဥဟာဖန်လုံရင်တန်းဝယ်ထုတ်လုပ်တဲ့ပင်မအရင်းမြစ်ဖြစ်တယ်လို့ဖန်လုံရင်တန်းဝယ်တွေနဲ့လွှမ်းခြုံနေတယ်လို့ဆက်မျက်နှာ1000ပါအစိုးရခန်းစာမှာဖော်ပြထားပါတယ်။မြေပြင်ဟာဆက်မှုခက်မတိုင်ခင်အချိန်တွေနဲ့စာရင်ပူနွေးမှုဟာနဆပိုလာတာတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုမြေပြင်ပူနွေးမှုကြောင့်တချို့ဒေသတွေမှာမိုးခေါင်ရေရှားပိုဖြစ်လာပြီးတော့ပိုးပြီးတော့ဆိုးလာတယ်လို့တချို့ဒေသတွေမှာတော့မိုးအချိန်ပိုများလာပြီးအပူလိုင်းရက်ခတ်မှုတွေလည်းပိုများလာတယ်လို့ပြောပါတယ်။အခုလိုရာသီဥတုဖောက်ပြန်မှုတွေနဲ့အတူပင်လယ်ရေမျက်နှာပြင်မြင့်တက်လာတာရေခဲပြင်တွေအရေးပြောတာပိုများလာတယ်လို့မြေပြင်ဧရိယာအခြေဝန်ရောပါလာတဲ့အတွက်လူသန်းထောင်ပေါင်းများစွာမှီခိုးနေရတဲ့ဆန်းလက်ရိခာအတွက်အန္တရာယ်ဖြစ်လာမယ့်အနေအထားရောက်လာတယ်လို့ကုလသမဂ္ဂကသတိပေးခဲ့တာဖြစ်ပါတယ် 2050ကျရင်အခြေခံစားသုံးနဲ့ကောက်နှံဈေးကအခုထက်9.6ရာခိုင်နှုန်းပိုပြီးတော့ဈေးများလာနိုင်တယ်လို့လည်းသတိပေးပါတယ
်။ထိပ်ပြည်သူလူမျိုးရေးတက်မတော်ပြည်ရလေးဟာဒေတာပြင်းကြီးစုရေးအတွက်အမေရိကန်နဲ့ရှင်ပြိုင်နေတာဖြစ်ပြီးနောက်ကစစ်တိုက်တဲ့အခါအောင်ပွဲရဖို့အတွက်ဤပညာသစ်တွေကိုအကျုံးသုံးချဖို့ရည်မှန်းထားတယ်လို့တရုတ်စစ်တပ်ကပြောကြားလိုက်ပါတယ်။တရုတ်ဆိုရဆက်ကူပြူစီမံကိန်းတရမှာ artificial intelligence ဆိုခေါ်တဲ့ဉာဏ်ရည်တုနဲ့ကွန်ပျူတာကရရှိတဲ့အချက်လက်တွေဟာစီးရေးအတွက်မရှိမဖြစ်လိုအပ်တဲ့ဤပညာသစ်များအဖြစ်လေးပြီးဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကစီးရေးဤပညာမှာကျန်နိုင်ငံတွေထွက်နောက်ကျနေတယ်လို့လည်းစီမံကိန်းကထောက်ပြထားပါတယ်။သူတို့အမေရိကန်ပြည်ထောင်စုလိုအနောက်နိုင်ငံတွေနဲ့ဤပညာကောင်းအောင်မှုကိုအမိလိုက်နိုင်မှုအတွက်စီမံကိန်းကြီးတရချမှတ်ဆောင်ရွက်နေပြီးရပ်ပစစ်ဘက်ပေါင်းစည်းရေးလိုမူဝါဒနဲ့မဟာဗျူဟာတွေကိုလည်း2025ခုနှစ်မှာအကောင့်ထဲဖော်ဖို့ရည်ရွယ်ထားတယ်လို့ဆိုပါရယ်အမေရိကန်ရာရှိတွေကတော့တရုတ်ရဲ့ကွန်တယ်ရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေဟာပင်လယ်ရပ်ခြားမှာဩဇာလောင်းရုံးမှုကိုရည်ရွယ်ပြီးသူတို့စွမ်းရည်မြင်မာရေးအတွက်နိုင်ငံခြားဤပညာတွေကိုခိုးယူနေတယ်လို့လည်းပြောနေကြပါရယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့သတင်းပတ်အကုန်မှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာအမေရိကန်နိုင်ငံတလွားကမြို့ဝန်စုစုပေါင်း214ယောက်ဟာလက်နက်ထိန်းချုပ်ရေးဥပဒေသစ်အမြန်ဆုံးပြဋ္ဌာန်းပေးဖို့အမေရိကန်အထက်လွှတ်တော်ကိုစာရေးတောင်းဆိုခဲ့ပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ဩဂုတ်လ3ရက်နေ့မနက်ပိုင်းကအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်အယ်လ်ပါဆိုမြို့မှာတနက်သမားတဦးကဝါလ်မတ်ကုန်တိုင်အတွင်းတနက်နေ့ပစ်ခတ်လို့လူ22ယောက်သေဆုံးခဲ့ရပြီးနောက်တစ်ရက်တနင်္ဂနွေနေ့မှာပဲအိုဟိုင်းိုးပြည်နယ်ဒေတန်မြို့မှာနောက်ထပ်တနက်သမားတဦးကလူစီနေတဲ့ဘားဆိုင်တစ်ဆိုင်ပြင်ပမှာပစ်ခတ်ခဲ့တာကြောင့်လူ9ဦးထဲမှနေသက်သေဆုံးခဲ့ရပါတယ်။ဒီပစ်ခတ်မှုနှစ်ခုအပြည့်ဝေဖန်သူတွေကအမေရိကန်နိုင်ငံအတွင်းလက်နက်ကန်ဆောင်မှုဥပဒေအရရော်ရဲတာကိုအပြစ်တင်တယ်လို့တနက်ပြစ်မှုတစ်ခုဟာလူမျိုးရေးမုန်တိမှုကစစ်စော်လို့ဖြစ်ပွားခဲ့တာကြောင့်လူမျိုးရေးခွဲခြားတဲ့စကားတွေပြောနေရှိတဲ့သမ္မတဒေါ်နယ်ထရမ့်ကိုလည်းပြစ်တင်ဝေဖန်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့လူမျိုးရေးမုန်တိမှုတွေကိုအမေရိကန်နိုင်ငံလုံးကပြစ်တင်ရှုတ်ချရမယ်လို့ပြောပါတယ်
။ In one voice our nation must condemn racism.Bigotry and white supremacy. These sinister ideologies must be defeated. Hate has no place in America.
အဲ့ဘဆူရတနသမားဟာလူမျိုးရေးအမုန်းတရားတွေလောင်မြိုက်နေတဲ့ကျင်ညာစရန်တစ်ခုကိုအွန်လိုင်းပေါ်မှာတင်ထားပါတယ်။ကျွန်တော်တနိုင်ငံလုံးတဆန်လဲထွက်ပြီးပြစ်တင်ရမှာကလူမျိုးရေးခွဲခြားမှုဒီဥသံဇွဲဝါဒနဲ့လူဖြူကြီးစိုးရေးအတွေးခေါ်တွေကိုပါပဲ။လူမျိုးမုန်တိရေးမူဝါဒအတွက်အမေရိကမှာနေရာမရှိပါဘူး။
2020ခုနှစ်မှာသမ္မတလောင်းဖြစ်ဒီမိုကရက်တစ်ပါတီဘက်ကဝင်ရောက်ရှင်ပြိုင်မဲ့အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့တနတ်သမားပေါ်မှာသမ္မတထရမ့်အရင်ကပြောခဲ့တဲ့လူမျိုးခွဲခြားရေးစကားတွေရဲ့ဩဇာလွှမ်းမိုးမှုတွေရှိခဲ့တယ်လို့ဆိုပါတယ
် Clear language and in code this president has fanned the flames of white supremacy in this nation his low energy
စကားအရရှင်းရှင်းလင်းလင်းပြောတာဖြစ်ဖြစ်ဖုံးကွယ်ပြီးပြောတာဖြစ်ဖြစ်သမရဟာလူယူကြီးစိုးရိမ်ဝါဒကိုမီးမွှေးပေးနေပါတယ်လူယူကြီးစိုးရိမ်ဝါဒကိုအပြစ်တင်တဲ့စာကြောင်းတွေကိုမျက်နှာတွေနဲ့အသက်မပါဘဲဖတ်ပြီးပြောတာကိုကျွန်တော်မယုံပါဘူးနိုင်ငံတွင်းမှာရောနိုင်ငံပြင်ပကိုပါဒီလိုလှည့်စားလို့မရပါဘူ
းသမရထရမ့်ကတော့သူ့ကိုအပြစ်တင်ပြောဆိုနေသူတွေဟာနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတာဆိုပြီးပြန်လည်တုံ့ပြန်ခဲ့ပါတယ်ဒုတိယတနက်ပြစ်မှုဖြစ်ပွားခဲ့တဲ့အိုဟိုင်းိုးပြည်နယ်ကအထက်လွှတ်တော်အမတ်ရှာရော့ဘရောင်းနဲ့ဒေတာမျိုးဝန်တို့ကတော့အမေရိကန်အထက်လွှတ်တော်အများဆုံးကျင်းပပေးဖို့နဲ့အမေရိကန်အောက်လွှတ်တော်မှာအတည်ပြုထားပြီးဖြစ်တဲ့တနက်ကင်ဆာမှုထိန်းချုပ်ရေးဥပဒေကိုအထက်လွှတ်တော်ကအတည်ပြုပေးဖို့တောင်းဆိုထားခဲ့ပါတယ်။သူတို့နဲ့အတူပူးပေါင်းပြီးဂျာတာရေးနေမှာတော့အမေရိကန်တခွန်ကမျိုးဝန်ပေါင်း214ယောက်ကအထက်လွှတ်တော်လူများစုခေါင်းဆောင် Republican Democrat Mitch McConnell နဲ့လူနည်းစုခေါင်းဆောင် Democratic အမတ်Chuck Schumer တို့တန်စာရေးသားပေးဖို့ပြီးအဲ့ဒီဥပဒေကိုအမြန်ဆုံးအတည်ပြုပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့တင်ပြတဲ့အကြောင်းပြချက်တစ်ခုကတော့2019ခုနှစ်အတွင်းလူအများသေဆုံးစေတဲ့တနက်ပြစ်မှုစုစုပေါင်းအကျဉ်း250အမေရိကန်နိုင်ငံမှာဖြစ်ပွားခဲ့ပြီးဆိုတာပါပဲ။မတူကွဲပြားမှုတွေကိုလက်ခံနိုင်ရေးအတွက်လေ့လာနေတဲ့ Los Angeles မြို့ကအဖွဲ့တစ်ဖွဲ့ကတော့ Internet မှာအမုန်းတရားတွေရေးသားနေတာကိုရပ်ဆိုင်းဖို့အရေးဟာလူမျိုးရေးမုန်းတွေးမှုတွေအဆုံးသတ်ဖို့အတွက်အဖြေတစ်ခုဖြစ်တယ်လို့ဆိုပါတယ်။Simon Wiesenthal Center လို့ခေါ်တဲ့ဂျူးလူအခွင့်အရေးအဖွဲ့ကလေ့လာတွေ့ရှိချက်တွေအရလူမျိုးရေးမုန်တိမှုကိုအခြေခံတဲ့ကွန်ပျူတာဂိမ်းစီအနေနဲ့နေကြားဖြတ်ကျော်ဝင်ရောက်လာသူတွေကိုတနက်နေ့ပစ်ခတ်တဲ့ကစားနည်းဂျူးတင်းကြိုင်းတွေကိုပစ်ခတ်ဖြက်ဆီးတဲ့ကစားနည်းတွေပါဝင်တယ်လို့ဆိုပါရယ်ကစားသူတချို့ကဂျူးဘာသာဝင်တွေရွှေပြောင်းဝင်ရောက်သူတွေ အာဖရိကန်အမေရိကန်လူမျိုးတွေနဲ့မွတ်စလင်ဘာသာဝင်တွေကိုတိုက်ခိုက်တာကိုလက်ခုပ်အော်ပါပေးတာတောင်ရှိတယ်လို့ဆိုပါတယ်။ဆိုင်မန်ဝင်းစတန်စင်တာကဂျူးဖုံတော်ကြီးအီဘရာဟမ်ကူပါကတော့သမရထရမ့်ကလူဖြူကြီးဆိုရေးဝါဒကိုပြစ်တင်ရှုတ်ချတာကိုကြိုဆိုခဲ့ပြီးရီပါဘလီကန်ရောဒီမိုကရက်တွေပါဒီကိစ္စအတွက်တိတိကျကျပြက်ပြက်သားသားပြောကြရမှာဖြစ်ကြောင်းအမုန်းတရားတွေရော့ပါဖို့လူမှုမီဒီယာကုမ္ပဏီတွေဘက်ကလည်းအရေးယူလှုပ်ဆောင်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပါရှင်VOE ကအခုထုတ်လွှင့်တဲ့ Radio အစီအစဉ်ကို VOE ရဲ့ Internet စာမျက်နှာ VOE Burmese News မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရုရှားနဲ့ချုပ်ဆိုထားတဲ့ INF ကတာလက်ပြည့်နျူကလ িয়ার စာချုပ်က American တရားဝင်နှုတ်ထွက်လိုက်တဲ့အတွက်တမိုင်းဝင်ဒုံးကျည်သဘောတူညီချက်ချုပ်ငြင်းသွားခဲ့ပါပြီ။ဒါကဘာကြီးကိုဘယ်လိုအချက်ပြန်လိုက်တာမျိုးပါလဲအမေရိကန်ကတော့ရုရှားဘက်ကအရင်ချိုးဖောက်တာဖြစ်တယ်လို့စွပ်စွဲထားတာပါအခြေအနေဟာရှေ့ဆက်ဘာဖြစ်လာနိုင်ပါသလဲယူလီယာရှေဗန်စ်ကိုမော်စကိုကပေးပို့တဲ့သတင်းလွှာကိုဥကြုံစံတာကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတရော်နယ်ရီဂန်နဲ့ဆိုဗီယက်ပြောင်စုသမ္မတမီခေးလ်ဂေါ်ဘာချော့ဖ်တို့1989မှာ INF စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြစဉ်တုန်းကစီးရဲတိုက်ပွဲပြီးဆုံးခြင်းရဲ့အစပဲလို့ချီးကျူးထောက်ပံ့ပြုခဲ့ကြပါတယ်ဒါပေမဲ့ဆယ်စုနှစ်တွေကြာလာတဲ့အခါမှာဒီသဘောတူညီချက်ဟာအခုချုပ်နှိမ့်တော်ခဲ့ပါပြီ။ရုရှားအပါအဝင်တစ်ကမ္ဘာလုံးကစိုးရင်ပူပန်တဲ့ပေါ်ထွက်လာပါပဲ။ဆာဂေရက်ကော့ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ
်။ Ликвидация Вашингтоном ДРСМД нанесён тяжёлый удар по создававшейся в течение
ဒီကစိုးရက INF စာချုပ်ကိုဖျက်သိမ်းလိုက်တဲ့အတွက်ဆယ်စုနှစ်တွေနဲ့ချီတိစောက်ခဲ့ရတဲ့လက်နက်ထိန်းချုပ်ရေးစနစ်ကိုပြင်းပြင်းထန်ထန်အထိနာသွားစေပါတယ်။နိုင်ငံတကာလုံခြုံရေးနဲ့မဟာဗျူဟာတည်ငြိမ်ရေးအပေါ်ဆိုးရွားတဲ့ရိုက်ခတ်မှုတွေကရှောင်လွှဲလို့မရပါဘူ
းအမေရိကန်ရဲ့နီတိုမဟာမိတ်တို့ကတော့ဒီစာချုပ်ကိုရုရှားတို့ဟာနှစ်ပေါင်းများစွာချိုးဖောက်လာခဲ့ပြီဖြစ်တယ်လို့ပြောရင်းနှုတ်ထွက်ဖို့လှုံ့ဆော်လာခဲ့ရတာဖြစ်ပါတယ်ရုရှားတို့ဟာမြေပြင်ကပြစ်လွှတ်နိုင်တဲ့ cruise ဒုံးကျည်တွေကိုဖျံကျက်ချထားလာခြင်းဟာဒီသဘောတူညီချက်ကိုချိုးဖောက်ပြီးလိုက်နာဖို့အစီအစဉ်မရှိဘူးဆိုတာပြသလိုက်ခြင်းပဲဖြစ်တယ်လို့အမေရိကန်တို့ကဆိုပါတယ်ဒါကိုရုရှားတို့ဘက်ကငင်းဆန်ပါတယ်ကုလသမဂ္ဂအတွင်းမှုရိုးအန်တိုနီယိုဂူတာရက်စ်ကတော့လက်နက်ထင်ကြုံရေးနီလန်သစ်တစ်ခုရရှိရေးနှစ်ဖက်စလုံးလှုပ်ဆောင်ကြဖို့တိုက်တွန်းနေပါလေ
The world will lose an invaluable break on nuclear war and this will likely heighten not reduce the threats posed by ballistic missiles
နျူကလ িয়ার စစ်ပွဲအတွက်တန်ဖိုးမဖြတ်နိုင်တဲ့အတားအဆီးတစ်ခုကိုဆုံးရှုံးလိုက်ရတာပါပဲတိုက်ချင်းပြဒုံးကျည်အန္တရာယ်ကိုလည်းပုံမှုကြီးထွားလာစီပါတယ်ဘလို့ပဲဖြစ်စေမတည်ငြိမ်မှုတွေဖြစ်ထွန်းစေမဲ့ကိစ္စကိုဘက်ပေါင်းစုံကနေရှောင်ကြဉ်ပြီးနိုင်ငံတကာလက်နက်ထိန်းချုပ်ရေးအတွက်ဗုံးနီးလန်းတစ်ခုသဘောတူညီမှုရရှိအောင်အမြန်ဆုံးအားထုတ်တင်ပါတယ
်။မော်စကိုအခြေစိုက်အကြက်ခတ်သမားတွေကတော့နှစ်ဖက်စလုံးထိန်းထိန်းတင်းတင်းလှုပ်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ဒီမီထရီဆာစလော့ဖ်ဟာရုရှားနိုင်ငံအခြေစိုက်ဥရောပနဲ့နိုင်ငံတကာလေ့လာရေးပညာရှင်တူဖြစ်ပါတယ
်။ Конечно, если в Европе, особенно в Центральной Восточной Европе, в европейских странах НАТО
တကယ်လို့တာလာပြည့်ဒုံးကျည်တွေကိုအာရှအလယ်ပိုင်းနဲ့ဥရောပမှာဖြန့်ကျက်ချရမယ်ဆိုရင်မဟာဗျူဟာတည်ငြိမ်မှုရုတ်တရက်ဆိုးရွားသွားမယ်ဆိုတာတန်တရားရှိစရာမလိုပါဘူးအမေရိကန်ကဒုံးကျည်ဖြန့်ချထားမယ်ဆိုရင်ရုရှားဘက်ကလည်းလက်ဦးမှုရအောင်တိုက်ခတ်ရမယ်ဆိုတဲ့လမ်းစဉ်ကိုကင်ဆယ်ထားဖို့လိုအပ်ပါလိမ့်မယ
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေရက်ပ်ကော့ကတော့အမေရိကန်တို့စတင်မလုပ်ဆောင်သမျှရုရှားဘက်ကတော့ဒီဒုံးကျည်တွေဖြန့်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။တလက်ပြဒုံးကျည်တွေဖြန့်ချထားရင်လည်းပတ်သက်ပြီးဆိုင်းငံ့သဘောတူညီချက်တရလက်မှတ်ရေးထိုးဖို့လည်းအမေရိကန်တို့ကိုဆော်ဩလိုက်ပါတယ်။ Alexander Goltz ဟာစီရေးကျွမ်းကြီးသူဖြစ်ပါတ
ယ်။တို့မစနိုင်မြင်မှာလေ။Тут есть некоторая хитрость. Я обеими руками.
ဆိုင်းငံ့ရေးကိစ္စလက်မှတ်ထိုးဖို့ဆိုတာအလားအလာတိတ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒီကိစ္စကိုလက်မှတ်ရေးထိုးကြဖို့ကျွန်တော်ကတော့ထောက်ခံပါတယ်။ဒါပေမဲ့လက်နဲ့ထိတ်ကြွရေးကိုပုံစံတစ်မျိုးမျိုးနဲ့ဆက်လက်ထိန်းသိမ်းထားမယ့်ကိစ္စဆွေးနွေးမယ်ဆိုရင်တော့နှစ်ဖက်စလုံးကလိုက်လိုက်လဲလဲမရှိကြတာကိုတွေ့ရပါတယ
်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကတော့အမေရိကန်ပြည်ထောင်စုဟာရုရှားတရုတ်တို့နဲ့အတူလက်နဲ့ထိတ်ကြွရေးသဘောတူညီမှုအစ်စ်တရားရရှိဖို့ရည်ရွယ်ထားတယ်လို့ဆိုနေပါတယ်။သမ္မတထရမ့်အစိုးရကလည်းသဘောတူညီမှုအစ်စ်တရားရရှိနိုင်တယ်ဆိုပြီးအကောင့်မြင်တဲ့သဘောကိုတော့ပြသနေပါတယ်။တချိန်တည်းမှာပဲရုရှားကောင်းဆောင်တွေဘက်ကလည်းစစ်စပ်ညှိနှိုင်းရေးတကားဖွင့်ထားစေဖြစ်တယ်လို့ပြောကြနေကြကြပါခင်ဗျာ
။ဦးကျော်စံတာပြောပြပေးခဲ့တာပါရှင်။ အခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုအစီရင်ခံစာနဲ့ပတ်သက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။လူတွေနေတိုင်းစားတော့တဲ့အစားအစာတွေမှာအသားစားသုံးတာကိုလျှော့ချပြီးတော့အပြင်ထွက်ပစ္စည်းတွေကိုပုံမှန်စားသုံးတာကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလျှော့ချနိုင်မှာဖြစ်ပြီးတနည်းအားဖြင့်တော့ရာသီဥတုပြောင်းလဲမှုပြဿနာကိုဖြေရှင်းတာမှာအထောက်အကူဖြစ်စေနိုင်တယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအလို့ယုံဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြပါတယ်။ Research Line ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။နောင်လာမယ့်နှစ်တွေအတွင်းမှာကမ္ဘာကြီးရဲ့အပူချိန်1ဒီဂရီဆယ်လ်ဆီယပ်မြင့်တက်လာမှာကိုတားဆီးနိုင်မှုအတွေ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုကဏ္ဍတိုင်းကနေလျှော့ချဖို့လိုအပ်တယ်ဆိုတာကိုဆွေးနွေးပွဲတက်ရောက်လာတဲ့သိပ္ပံပညာရှင်တွေကသဘောတူလက်ခံကြပါတယ်။ကုလသမဂ္ဂစစ်တမ်းတစ်ခုအရဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရဲ့၄ပုံတစ်ပုံကစိုက်ပျိုးရေးတစ်တောနဲ့မြေယာအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကဘာပေါ်မှာနေစဉ်ထုတ်လုပ်နေတဲ့အစားအသောက်တွေရဲ့၃ပုံ၃ပုံလောက်ဟာအလဟာသဖြစ်တာဖြုံးတီးပစ်တာတွေရှိနေပြီးတော့ဒီအချက်တွေကိုပြုပြင်နိုင်မယ်ဆိုရင်တနည်းအားဖြင့်တော့ကဘာမြေကြီးရဲ့ဝင်းဒိုးဝန်းမိုးတွေကိုလျှော့ချပေးရရောက်တဲ့အတွက်ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလည်းလျှော့ချနိုင်မယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာအလုံယုံဆွေးနွေးပွဲအဖွဲ့အစည်းသုံးမှာတွဲဖက်တပါပတိအဖြစ်ဆောင်ရွက်တဲ့ဂျင်းစကီယာကအခုလိုရှင်းပြပါတယ်။
Some diets require more land and water and lead to higher emissions than others. For example, diets
လူတွေနေစစားသုံးနေရတဲ့အစားအစာတွေမှာရေရာနဲ့ရေကိုအသုံးပြုတာနဲ့ပတ်သက်နေရပါ။နံစားပင်တွေ၊အဆိပ်အဆံတွေနဲ့ဟင်းသီးရင်းတွေတွေမှာကာဗွန်ပေါင်းစပ်ထုတ်လုပ်မှုကအသားထက်စာရင်ပိုနည်းတဲ့အတွက်ကျန်းမာရေးအတွက်လည်းကောင်းပါတယ်။တကယ်တော့လည်းစားသုံးမှုပုံစံရွေးချယ်တာမှာဒေသဆိုင်ရာအမှုအကျင့်တွေနဲ့ဓလေ့ထုံးစံတွေရဲ့လွှမ်းမိုးမှုတွေတော့ရှိနေပါတယ်။
ကဘာကြီးပူနွေးလာတာနဲ့အမြအစားအစာထုတ်လုပ်မှုရော့ကျလာမှာဖြစ်ပြီးငတ်မှုမှုပြဿနာတွေပိုပြီးတော့တိုးလာမှာဖြစ်တယ်လို့မနေ့ကရေဆွဲနဲ့ထုတ်ပြန်တဲ့ဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြထားပါတယ်။အာဖရိက၊အာရှ၊လက်တင်အမေရိကနဲ့ကာရေဘီယံလိုငွေငွေသိပ်မများတဲ့နိုင်ငံတွေကဒီအကျိုးဆက်တွေကိုပိုပြီးတော့ရင်ဆိုင်ရနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလိုနိုင်ငံတွေမှာရာသီဥတုပြောင်းလဲမှုဒဏ်ကြောင့်ရင်ဆိုင်ရမယ့်ပြဿနာတွေကိုကူညီဖြေရှင်းမှုအတွေ့နိုင်ငံတကာငွေကြေးအကူအညီပေးရေးအစီအစဉ်တွေကိုတည်ဆောက်သွားမယ်လို့လည်းရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရအချင်းချင်းချိတ်ဆက်အလုံယုံဆွေးနွေးပွဲ IPCC ကဆိုပါတယ်။အလုံယုံဆွေးနွေးပွဲအဖွဲ့အစည်းနှစ်တွဲဖက်တဘာပတိ Deborah Roberts ကတော့အစိုးရရဲ့အနေနဲ့လေယာအထွက်တိုးဖို့တနိုင်တပိုင်းလုပ်ငန်းလုပ်တဲ့လေသမားတွေကိုပံ့ပိုးကူညီပေးဖို့လိုတယ်လို့ထောက်ပြပါတယ်
။ An important element within that discussion was the ability for
ဒီဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြတဲ့အထက်တနိုင်တပိုင်းလေသမားတွေကိုကျွေးမြီချထားပေးဖို့လည်းပါပါတယ်။ဒါမှကိုယ်ပိုင်မြေယာတွေကိုဘယ်လိုစီမံခန့်ခွဲမလဲ၊ဘယ်လိုနည်းလမ်းတွေပြောင်းနိုင်မလဲ၊ဒါတွေကအရေးကြီးတာပါ။အဓိကပြောချင်တဲ့အချက်ကတော့စီရင်မွေးတူမှုကိုလျှော့ချဖို့ဆိုရင်ဒါကိုဘယ်လိုအမြင့်ဖြတ်မလဲဆိုတဲ့ရှုထောင့်ကကြည့်ဖို့လိုပါလိမ့်မယ်။ဒီအစီရင်ခံစာအရကဘာပေါ်မှာလူသန်းပေါင်း900လောက်ဟာတစားတစားနဲ့တဲကန်တာရလူဖြစ်လာတဲ့မြေပေါ်မှာနေနေကြရတယ်လို့ဆိုပါတယ်။ဒီလိုခြေနွေတွေကအပူလှိုင်းနဲ့မိုးခေါင်ရေရှားတာလို့ရာသီဥတုပြောင်းလဲမှုဒဏ်တွေကိုပို့ပြီးတော့စိုးစိုးဝါးဝါရင်ဆိုင်ရစေမှာပါ။ဒါကြောင့်မြေယာတွေပြတ်တုံးလာတဲ့ပြဿနာကိုတားဆီးဖို့သိပ္ပံပညာရှင်တွေကတိုက်တွန်းနေတာပါ။ဒီအလုံယုံဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုတံကိုကာကွယ်တားဆီးဖို့နဲ့ဒီလိုအပြောင်းအလဲတွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုရလဒ်တွေထဲမှာအပူဓာန်နဲ့မိုးကောင်ရေရှားတာကိုခံနိုင်ရင်ရှိမဲ့ကောက်ပဲတိနံတွေကိုအေးသွေးမြင့်စိုက်ပျိုးကြဖို့ဓာတုဆေးဝါးကင်းစင်နဲ့လေယာစိုက်ပျိုးရေးစနစ်ကိုအသုံးပြုကြဖို့ဝတ်မုံကူးတဲ့ပိုးမွှားတွေကိုထိမ့်သိမ်းဆောင်ရှောက်ကြဖို့နဲ့မိုးရေကိုထိမ့်သိမ်းထားဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။ဒါရှင်တို့ခုနဆင်နေကြတာက VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။မြမတက်မရုံနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းတိုက်ပွဲတွေကြေကြေပြင်းပြင်းဆက်လက်ဖြစ်ပွားနေပြီးစစ်ပြေးဒုက္ခသည်အရေးကိုကူညီဆောင်ရွက်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပေမဲ့မြေပြင်အခြေအနေမှာတော့ကန့်တမှုတွေရှိနေတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရကြောင်းဒေသဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်ရဲ့တိတ်တောင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာမြမစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်တွေကြားဩဂုတ်လ9ရက်နေ့ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ ေးတပ်ဖွဲ့ကြင်ညာရေးတာဝန်ခံခိုင်သူခကပြောပါတယ်
ဩဂတ်လ9ရက်နေ့မှာတော့ကျမခမေကနေတဲ့နေ့တွေနဲ့တိုက်ပွဲဖြစ်ပေါ်တာရှိတယ်ဒီအိမ်မှာတိုက်ပွဲကျင်းနေတာမှဖြစ်တာရှိတယ်ရေသေးတော်မျိုးနဲ့ဒီကြောက်ကန်းရရဲ့အရှင်းရောက်ဖွဲ့တဲ့နောက်အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးတော့ဒီဩဂတ်လ9ရက်နေ့မှာကျောက်တော်မျိုးနဲ့ကျမရရဲ့အရှင်းရောက်ဖွဲ့အဲ့ဒီမှာဒီအင်အားများလောက်ရှိတဲ့ဗလာပြောင်းလို့ကျွန်တော်တို့ဒီကန်းကျောက်တော်ကမန်ဒါတွေကနေဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်ဩဂတ်လ9ရက်နေ့မှာအတွင်းတိုက်ပွဲတွေမှာဒီဓမ္မစစ်တပ်ကနေပြီးတော့25ဦးခန့်ပြန်ဆင်းပြီးတော့ဒါရရတဲ့ဒီတုံးချေခန့်တရှိတယ်ကျွန်တော်တို့ခိုင်းကြတဲ့စက်ကလည်းပဲအရခစစ်ပြီးလို့လေးဦးတိုင်းမျိုးဒီလို့အသက်ပြေးရတာရှိ
ပလောဝါမြို့နယ်တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုရှိသလိုလက်နက်တချို့သိမ်းဆီးရမိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှဘုံမှုချုပ်စော်မင်းထွန်းကလည်းပြောပါတယ်ဩဂတ်လ9ရက်နေ့ကစလို့ပလောဝါမြို့နယ်ဘောင်ဝရွာအနီးတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နဲ့ကြည်တွေနဲ့ပြစ်ခတ်မှုကြောင့်ရွာသား200ကျော်ဆစ်ဆောင်ခဲ့ရတယ်လို့ဒေသခံတွေကလည်းပြောပါတယ်။တနေ့ကလည်းရသေတောင်မြို့ကြောက်တန်းရွာနာဖြစ်ပွားတဲ့တိုက်ပွဲကြောင့်အမျိုးသမီးတူလက်နဲ့ကြည်ကြည်ထိမှန်ဒဏ်ရာရခဲ့ပါတယ်။မင်းများမြို့နယ်မှာလည်းမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့တိုက်ပွဲကြောင့်ပုံသာချောင်းအနီးကကျေးရွာ14ရွာလောက်တိုက်ပွဲအတွင်ပိတ်မိနေသလိုရွာအတွင်သွားလာခွင့်ကိုတပ်မတော်ကပိတ်ပင်ထားတယ်လို့နေမြေကန်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အခုလိုတိုက်ပွဲစစ်တိုက်ဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ဒေသခံရွာသားတွေစစ်ပေးတင်းရှောင်နေရပါတယ်။ဒီလိုစစ်ပေးဒုက္ခသည်တွေကိုအစိုးရကအကူအညီဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြန်လည်နေရာခြားသာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။အိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုဘဏ်ဟာလုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့ကြောင့်ကျွန်တော်အနေနဲ့ပြန်ပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလဲကျွန်တော်တို့ဝန်ကြီးဌာနပဲမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလဲပူးပေါင်းပါဝင်ဆောင်ရွက်ပေးလေရှိပါတယ်လူမှုအဖွဲ့အစည်းတွေရဲ့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလဲနိုင်ငံတော်အနေနဲ့ပြည်နယ်အစိုးရအနေနဲ့ကန့်သတ်ထားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလဲလက်ခံဆောင်ရွက်ပေးလေရှိပါတယ်ဒီအချိန်မှာဘာတစ်ခုပဲကန့်သတ်မှုဖြစ်နေလဲဆိုရင်လူမျိုးရေးအခြေအနေကဖြစ်ပါတယ်
ဒါပေမဲ့မြေပြင်အခြေအနေနဲ့အစိုးရတာဝန်ရှိသူရဲ့တင်ပြချက်ဟာကွဲလွဲမှုရှိနေတယ်လို့ရခိုင်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်
။ဒီအခတဲ့ကစီကိုအစိုးရကပြည်ပြဝဝဆောင်ရွက်တယ်လို့ကျွန်မမထင်ပါဘူးရှင်။ကျွန်မသွားတော့ကလည်းပြည်ပြဝဝဆောင်ရွက်ခြင်းလို့ကျွန်မမတွေ့ခဲ့ပါဘူး။မြေပြင်မှာကျွန်မတို့သွားတော့ကတောင်မှမသက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတောင်မှနေလို့သူတို့အခန့်အသတ်နဲ့ပဲသူတို့ပေးတယ်အတော့ကတည်းကတော့လာလေအကန့်တက်နဲ့ပြည်စီတွေဆိုလို့ရှိရင်အကန့်တက်နဲ့ဘေဘက်ရောက်သွားမယ်ညာဘက်ရောက်သွားမယ်ဆိုတော့ဒီဘက်ကအကြောင်းပြချက်တွေအများကြီးရှင်းအစိုးရတင်ပြချက်တဲ့အချက်လက်များကိုဘယ်လောက်ထိမမကန်ရှိလဲဆိုတာကိုလည်းကျမတို့သုံးသပ်ဖို့လိုပါမယ
်တကယ်တော့ရခိုင်ဒေသကစီပီးဒုက္ခတွေဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလာပြီးတဲ့အကူအညီတွေကိုမျှော်နေရပြီးအခက်ကြုံနေရတယ်လို့ပြည်သူလူတော်ကိုယ်စားလှယ်ဦးဖေတန်းကပြောပါလေ
ဒုက္ခရရှင်တွေကတကူကနှစ်ပူဆင့်ဆိုတယ်လို့ပေါ့နော်ဒီရေဘေးဒုက္ခရောကြုံနေရတယ်ပေါ့အဲဒါကြောင့်ကျွန်တော်တို့ဒုက္ခတွေချီးမြှောက်ပူပြီးတော့ဆိုးနေပါတယ်လူလက်နေရာတွေကိုပြန်သွားဖို့ဆိုတာကလည်းသွားလို့မရဘူးဟောစားဝတ်နေရာကလည်းမပြေလည်ဘူးသူလုံငန်းခွင်တွေလည်းပြစ်ထားရတယ်ပေါ့ပြီးတော့ရှေ့အနာကပေါ့နော်ဘာလဲစားမလဲဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူအညီရှိမှလာဘူးဆိုရင်တို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲတွေကြောင့်စီပီးဒုက္ခတွေ1000ကျော်သာရှိတယ်လို့အစိုးရဘက်ကဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့9000ကျော်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ပလောဝမြို့နယ်မှာတင်စစ်ပေးဆောင်3000ကျော်ရှိလာနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကိုညာဝင်းရမရှင်ဒုတိယပိုင်းနိုင်ရွဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တင်္ဂလာမနေ့ခင်ဗျာရှင်တော်တာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေဒိုချဲထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျန်းမာရေးကဏ္ဍမှာမြန်မာနိုင်ငံမှာပိုလီယိုရောဂါပိုပြန့်တွေ့တဲ့အကြောင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော
့နိုင်ငံရေးသမိုင်းတစ်ချောက်လုံးမှာရဲပါတီများပူပေါင်းပြုမှကြီးထောင်တယ်ဆိုတာဒီခါပဲရှိပူပါတယ်ဒီပါတီသုံးပါတီဖြစ်တဲ့ KDP UDP KS နဲ့ဖြစ်ခဲ့လေမရှိတော့ဆိုအဲ့လိုဟာဒီကို
အဖြစ်ကချင်ပါတီသုံးခုပေါင်းစည်းရေးပထမဆုံးလှုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာကချင်နိုင်ငံရေးခေါင်းဆောင်ဒေါက်တာတူးကြာပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီနေ့မနေ့တွင်ပြမယ် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက chichi the buck the buck ကတမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့စစ်စုထုံရဲ့လုံကောက်ထေးပေကတော့ဒီနေရာမှာတမင်ဘူးရတ်တာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပြစီဘက်ကဒီနေရာမှာဘက်ခေါ် knife ဆိုတဲ့တမင်ဂျိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါလေအဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလဲစီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knifeတမင်ဂျိုလက်ကန်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ buckhorn အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ idiom အသဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
သမရဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပေးနိုင်ပါဘူးအဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့အကြံအသုံးပဲဖြစ်ပါတယ်။
ဒေါ်လလတန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOE Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပိုလီယိုရောဂါမြန်မာနိုင်ငံမှာပြန်ပေါ်လာတာကိုတင်ပြထားပါတယ်။ပိုလီယိုအကျိုးသိရောဂါပပျောက်ပြီးလို့ကြေညာခဲ့တဲ့မြန်မာနိုင်ငံမှာဒီရောဂါပိုပြန်တွေ့လာတာကြောင့်ကာကွယ်ဆေးတိုက်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရုတ်တရက်အကျိုးသိပျောက်ခွေရောဂါလို့လည်းခေါ်တဲ့ဒီပိုလီယိုရောဂါဟာဘယ်လိုပြန်ဖြစ်လာပြီးတော့ဘယ်လိုကူးစက်လက္ခဏာတွေပြပြီးဘယ်လိုကာကွယ်ကုသသင့်ပါသလဲ။ဒီအကြောင်းကိုကလေးအထူးကုနဲ့စစ်တက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်။
ကဲကလေးတခုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြာခင်ကပဲပေါ့နော်ပိုလီယိုရောဂါပြန်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်ဆရာဘာကြောင့်အခုလိုပြန်ဖြစ်လာတာလဲဆရာ
တကယ်တော့ပိုလီယိုရောဂါပိုးမှာနှစ်မျိုးရှိတယ်ပေါ့နော်အမျိုးကတော့တကယ်သဘာဝပိုးပေါ့အရင်ပိုးလို့ခေါ်ပါတယ်အရင်ပိုးကတော့သဘာဝမှာပျောက်ပျောက်ဆန်နေနေပေါ့နော်ဒီလိုဆိုရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့နိုင်ငံမှာပြေးပါတယ်အဲဒါတော့ကိုလည်းတောက်ခွာရှိတဲ့ရာဂုနဲ့ပိုလီယိုရောဂါတစ်ဖြည်းစတင်လို့ဒုံးနဲ့ဆိုလို့ရှိရင်ဘူးတကူကတမကူကူရတယ်လို့ပြောသွားပြီးတနည်းအားဖြင့်ကမ္ဘာမှာပိုလီယိုကပပျောက်ခံနေနေပေါ့အဲ့တော့ဒီကအရင်ပိုးကကျွန်တော်ခုတွေ့တာကအရင်ပိုးတော့မဟုတ်ဘူးပိုလီယိုအံပြောင်းပိုလီယိုပိုးလို့ခေါ်ပါတယ်အဲ့တော့ပိုလီယိုအံပြောင်းပိုးဆိုတာဘာလဲဆိုရင်ပိုလီယိုရောဂါကာကွယ်ပေးတိုက်တာကသူ့ရဲ့ပိုးကိုပြော့အောင်လို့ပြောတိုက်တာဖြစ်ပါတယ်ဒါနဲ့ဘယ်လိုဖြစ်လဲဆိုဒီကောတိုက်တာရဲ့ကလေးကြီးဒီကြီးသူ့ရဲ့အားလုံးလုံးကိုဖြတ်သွားပြီးလို့ဆိုရင်ဒီတောင်ဝင်းမြေမှာရှိနေပါတယ်။အဲတောင်ဝင်းမြေရှိတဲ့ပိုးကလည်းနည်းနည်းပြတ်ကျလာတဲ့ခါပေါ့နော်။ဒီဒီစားကြောင်းလို့ဖြစ်လာလို့ဆိုရင်ပြင်ကြောင်းပိုလီယိုရောဂါပိုးဖြစ်လာတယ်။အဲဒီကကြောင့်ဆိုရတော့ဒီပိုလီယိုရောဂါပိုးကောက်ကွယ်ရေးမတိုက်ပါနဲ့ခမရင်ရှိတဲ့ဒီပါဆက်ဖြစ်လို့ဆိုရင်ဇာယောကပိုးလိုပဲလက္ခဏာကြီးကျနိုင်တယ်။ဒီလိုဖြစ်ပိုလီယိုရောဂါပြန်ဖြစ်တယ်ပေါ့နော်။အဲကျွန်တော်ကဘယ်လိုသိရဲဆိုတာရုတ်တရက်ပျောက်ခွေကြောတွေရောဂါလို့ခေါ်တယ်။အဲနည်းနည်းပြောပြလို့ရှိရင်ဒီလက်တွေပျောက်ခေါ်ပိုလီယိုဖြစ်တယ်လို့ပဲကြောတွေပျောက်ကုန်တဲ့အာရုံရောအနေဖြစ်တဲ့ဟုတ်ဒီမတန်လို့အဲ့ခါလေးမှကျွန်တော်ကဒီပြန်ပြီးတော့သူ့ရဲ့ငွေရလို့ပြန်ဆစ်ကြည့်တဲ့အခါကျတော့ဒါဒီအတွင်ပြောင်းပိုလီယိုပိုးတော့ဖြစ်တယ်ဆိုတာသိရပါတယ်။အဲ့တော့သိမှတရားပဲကျွန်တော်ပြင်းပြင်းနဲ့ပပလို့နေရရွာတူရပါတော့အဲ့ရွာကလေးတရားနောက်ဒီလားကလေးတရားလောက်မှာတွေ့တာ
ဟုတ်ကဲ့ဆရာကြီးအရင်တော့အခုလိုပြန်ဖြစ်ခဲ့တာမျိုးရှိခဲ့လားဆရာ
ဒီပုံစံမျိုးကတော့ဒေတာကြီးကတွေ့နေတယ်ပေါ့2015ကဒီဗမာပြည်နဲ့အခိုင်အကျင်းမှာတွေ့ခဲ့တာဒီမင်္ဂလာဒီဆက်ဒေတာမှာတွေ့တယ်ပေါ့နော်ဒီမနစ်ကတော့2016မှာလည်းလူလူစားမှာတွေ့တာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီအသင်ပြောင်းပိုလီယိုပိုးဖြစ်တော်လဲပဲတကယ်တမ်းကဒီပိုလီယိုကာကွယ်ဆေးတာပေးထားမယ်ဆိုလို့ရှိရင်ဒီကုသနဲ့နေထားဟိုမရှိတဲ့ဘောဖြစ်တာပါဆရာအဓိကတော့ကာကွယ်ဆေးအဓိကဖြစ်နေတာပါဆရာ
အဲ့တော့ဒီကာကွယ်ဆေးကပုံမှန်တိုက်ပိုင်းတွေဘာမှမဖြစ်ဘူးအခုတွေ့နေတာဗာဖြစ်လို့ဆိုဒီကလေးတွေကကာကွယ်ဆေးလုံးဝမရထားဘူးအဲ့တော့အဲ့နေရာကတော့လမ်းမဆက်တွေနေတဲ့ဆိုးပြီးနေကျွန်တော်တို့ဒီတမိုင်ဝန်ထမ်းတွေကတက်ကရှိတယ်တက်ကကိုယ်ပိုင်အချက်ခွင့်ဒေတာဖြစ်နေတယ်အဲ့ဒီမှာသူတို့ကဒီကက်ကတမိုင်ဝန်ထမ်းတွေကတော့ပြည့်ဖို့ပေါ့နော်ဘာလို့မပေးတာဆိုရင်တက်ကလည်းသူတို့ဒီလိုတွေကလုပ်ပေးတဲ့စာမျက်နှာဝန်ထမ်းတွေကလည်းဒီမတိုက်ဖြစ်ခဲ့လို့နဲ့ဒီတဲ့အဲ့ဒါကြောင့်မို့ဘဝရင်းနှောင်းတုံကတော်တော်လေးနေအဲ့နေရာမှာတိုက်ဖြစ်တာကျွန်တော်တို့ကဘာလို့ရလဲဆိုအဲ့ဒီနေရာဒီမှာကျွန်တော်တို့နဲ့လည်းယူလိုက်ပြီးတော့တင်းတက်သင်းပေါ့နော်လိုက်တက်ရတာကောက်သင်းကောက်လိုက်တာလိုက်တက်တာလုပ်ရမယ်အဲ့ဒီကောက်ဝင်းနေမှာဒါကပြက်နေလိုက်ရဲ့တိတ်ကြောင့်လို့အဲ့ကောက်ဝင်းနေမှာလည်းကလည်းပိုလီယိုလေးသားကောက်ဝင်းတွေတိုက်နေလို့ပေါ့နော်ကလေးတွေပေါ့အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ကညာနေ့ကခရီးငယ်လေးရစပြီးတော့နော်ခံရမ်းနေကြည့်တိုက်ပါပဲ။ဟောဒီမှာတားလို့ရှင်တော့ခံရမ်းနေမောက်ကလေးကိုတိုက်တယ်။ဒါနဲ့မိန်းမပေါင်းနေညနေနေမှာတော့ဒီမျိုးစကားလို့ဆိုတော့ညာနေကြည့်တာအဲတိုက်ပါ။အလုံးမောင်းဒီနေ့သုံးတန်းလောက်ဆိုအဲ့ကိုရှိရှိရှိပါ။
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီစစ်တန်းကြောင့်ကလေးတွေကာကွယ်ဆေးမတောက်နိုင်တာပေါ့နော်။အဓိကဖြစ်တာကိုသတ်ပြရတော့ဆရာ
။အဲ့ဒီကတည်းကကျွန်တော်တို့ရဲ့ဒီကာကွယ်ရေးလုပ်ငန်းတွေအနောက်ဆက်အများကြီးဖြစ်တယ်ပေါ့နော်။ဒီကလည်းမင်းရမှုလို့လေတော်တော်များရှိပေါ်လာပါ
ီကဘာဟိုမှာကျန်နေတာလည်းပါပဲအခုဆိုရင်အာဖဂန်နစ္စတန်မှာကျန်နေတယ်ဒါလို့ဆိုသူကဒီ conflict media လို့ခေါ်ပါတော့ဒီလိုမျိုးမျိုးဖြစ်တဲ့နေရာတွေဖြစ်နေတယ်ဒါကမကောင်းဆုံးနဲ့တော့ဒီနေရာမပြောက်ဘူးဖြစ်နေတယ်အကျဆွေးရပြန်တော့ကဘာလုံးကလိုက်ပြီးတော့ဘာဝင်ပြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်ကျွန်တော်နိုင်ငံမှာလည်းဒီလိုပါပဲဒီဒီလိုနေနေနေရရှိဘူးလုံခြုံမှုမရှိဘူးမမတ်တဲ့မြို့မှာလူရှေ့ကျောင်းပပလီရှင်းကိုရှိနေတယ်။ဒီမြို့ကကျမတွေကရှေ့ကျောင်းရတဲ့တဘာဝပေးရတယ်ဒီလောက်ကပေးရတယ်ဒီကျောင်းရှိရတော့ဒီကာကွယ်ရေးကန့်ချုပ်မှုကမကောင်းနိုင်ဘူး။အဲဒါလို့ကျွန်တော်ကကာကွယ်ရေးနဲ့ကာကွယ်ရေးကျောင်းရရပြန်ဖြစ်လာမှာပဲ
။ဟုတ်ကဲ့ဆရာကြီး။အခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြီ
း။ဒီအတင်းကောင်းဖို့ရှိနေသေးတယ်။ပိုလီယိုရောဂါကာကွယ်ရေးကိုဆက်တိုက်ရမယ်။အကောင့်ကြတော့ပိုလီယိုကျွန်တော်မြန်မာပြည်နိုင်ငံကြီးဆိုတော့ပိုလီယိုကကာကွယ်ရေးထိုးသေးကိုကြောင်းထုတ်နေတယ်နော်ထိုးသေးကတောက်ဆင်းလို့မဟုတ်ဘူးသူကပိုလီယိုကိုတတ်ပြီးတော့မှလိုက်တာပေါ့နော်အဲကြတော့သူကဘိုးရောဆက်နေတယ်အတန်ကြောင်းပိုးလို့အနေနဲ့ရှိတော့အဲ့ဒါဒီလိုဆိုတော့ဒီဘက်လုံးပိုလီယိုဖြစ်တာမရှိတော့ဘူးအကောင့်ကြောင်းပိုးလည်းမရှိတော့ဘူးဂျိုင်းပိုးလည်းမရှိတော့ဘူးဆိုလို့ရှိတော့ပိုလီယိုကာကွယ်ရေးထိုးတာကိုဒီဘက်လုံးရဆိုင်ပါတယ်ဒီဘက်မှာတတိယမြောက်တပြက်တဲ့ရောဂါလို့ဆက်နေရမှာပါ
ဟုတ်ကဲ့ဆရာကြီးအခုလိုဒီပိုလီယိုယောဂါဖြစ်လာရတာကဘလို့ကူးစက်မှုကြောင့်ဖြစ်ရလဲဆရာကြီ
းပိုလီယိုယောဂါကာကွယ်ဆေးကိုတိုက်လိုက်လို့ဆရာတိုက်တဲ့လူတွေမှာခံလို့ရှိရမှာပေါ့နော်သူကအရေးအမှတ်တစ်ခါဒီနေ့မှာပါသွားတယ်အဲနောက်ပြောက်ကူးတယ်နောက်ပြောက်မှလည်းခံရရှိတယ်
ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အကိုကြီးတရှင်းချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော့မချေကြဒီပိုးတွေကဘယ်လိုဆိုတော့ဒီကစိတ်ကောအော်လည်းခေါ်ရမှာနော်သာသာရေရနေတာကူးတဲ့တဘောပဲအဲသာသာရေနဲ့ကူးတဲ့ခါကျတော့တန်ရှင်းနဲ့တော့ဒုံးရေရရှိဖို့ပေါ့နော်တန်ရှင်းနဲ့သာသာရောက်ဖို့ဆိုလည်းခက်တော့ခက်ပါပဲဝေးရနေတော့ကူးစစ်တဲ့ရောဂါတော့ကလေးဝမ်းသားတဲ့မျိုးရနေတော့ကူးနိုင်လာဆိုတော့အဲ့ဒါကဇာနုံးကြီးအမခံကြမပေးနိုင်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂါဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါချင်းတခြားလက္ခဏာတွေတော့ရှိသေးလားဆရာကြီ
းဘာလက္ခဏာတော့သိမရှိပါဘူးဒီတော့ဒီကတားရီပါလေနာမည်ပေါ့နော်ခြေလက်ဒီနာမည်ကျွန်တော်တည်ပါတယ်ပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းတော့ပြင်ထုတ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီယောဂါဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့နေထား
ကိုဒီကတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ကျန်လေလေးထင်သေးတာပါညာနဲ့ခံကောင်းရတယ်ပြန်ကောင်းလာတယ်ပုံမှန်ကဲပိုလို့ဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းတွေကလည်းဖြစ်တယ်ပေါ့နော်ဒီကလေးမျိုးမှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်တော်ပြောက်တော့ခြေလက်တွေကလုံးမတန်ဆန်းကြည့်လို့ရောင်းခေးစစ်ပြီးမှတော့ကြာကြာခုထားတယ်သူလည်းကောင်းကြတော့ပြည်လာပြီလို့ကြားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ဖြစ်ပါတယ် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE မြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာ burmese@voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်ပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ပေးဆောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မျိုးပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေသခံတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပတ်အပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအဖြစ်ပြဆိုင်ရာတက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာ
ဝီရီတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယျာဉ်တာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရာဆုံးခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ယူရီမှာကြန့်ရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRCကခေါ်ဆောင်ခဲ့ပြီးဝီရီတောင်မြို့ရအောင်မြေဘုံတော်ကြီးကြောင်ဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရအောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲကြောင့်နေရာဆုံးခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလဝမြို့သက်စီမံကိန်းမှာမြေခွက်တွေချတာပေးဖို့စီစဉ်နေတယ်လို့ချင်းမြင့်နယ်ဆိုရဖွဲ့ကပြောပါတယ်
ချင်းမြင့်နယ်ဆိုရရဲ့စင်းရပလဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူနှောင်း400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်တဲ့မြေတွေကိုတစ်ဖက်တည်းဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်ဘိုးဘပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားသလိုနိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှုဘဒိုစောစာဝါကပြောပါတယ် KNU မြေယာမူဝါဒနဲ့ပတ်သက်ပြီးပြီးခဲ့တဲ့ 2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့အလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ 23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။တမရော်ရဲ့တပတ်တပ်ပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း 60 ကျော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF DNLA ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ဒေသတွေကတော့ DNLA လှုပ်ရှားရာဒေသတွေမှာဖြစ်ပွားနေတာဖြစ်ပြီးတမရော်သားရင်းတွေက DNLA လှုပ်ရှားနေရာတွေကိုတက်လာတဲ့အတွက်တိုက်ပွဲတွေဖြစ်ပွားရတယ်လို့ DNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုသားအကျော်ကပြောပါတယ်အပြည့်ရထားတဲ့စစ်တိုင်းဂါတိုင်းထက်ကအရှေ့မြောက်ပိုင်းတိုင်းနေပြည်တော်မှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းတနက်ကန်ဖွဲ့စည်းတွေကစီကံဖောက်ဖျက်တဲ့အတွက်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားရကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌပူကျုပ်စိုးနိုင်ဦးကပြောပါတယ် ပြည်သူတွေအနေနဲ့အိမ်ထောင်စုစည်းရင်းနိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျာပွဲစားတွေကနေတဆင့်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရေးမြင့်ဝန်ကြီးဦးထွန်းမင်းအောင်ကပြောပါတယ်ဇူလိုင်လ 29ရက်နေ့ကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဆိုင်ရာမွန်ပြည်နယ်ဦးစီးမှုရုံးမှာတပ်ဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံစဉ်မှာပြောခဲ့တာပါပြည်သူတွေနားမလည်တာတွေကိုအဆင်ပြေပြေမေးမြန်းနိုင်ဖို့မြို့နယ်လဝကရုံးတိုင်းမှာ information counter ထားရှိဖို့စီစဉ်နေပြီးမှတ်ပုံတင်ရမယ့်ရက်ချင်းကိုတိုကင်စနစ်နဲ့မြို့နယ်ဦးစီးမှုကတခါတည်းတတ်မှတ်ပေးရမယ်လို့ပြောပါတယ် လက်ရှိအနေအထားမှာပိတ်ဆံပေးမှာမှတ်ပုံတင်ချက်ချင်းရတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ဂျေးလက်ပြည်သူတွေမှာယုံပိုင်းဆိုင်ရာကိစ္စရပ်တွေနားမလည်ကြတဲ့အတွက်ကြားရဲကအစဉ်ပြေအောင်ဆောင်ရွက်ပေးတဲ့ပွဲစားတွေကိုအားကိုးနေကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြည်မြို့နယ်ရန်ကန်အုပ်စုကအသက်
52ရွာသူကိုတနင်္ဂနွေနေ့ပြည့်ခတ်ရက်စရစ်စာချုပ်အစီလက်မှတ်ရေးသူးသားတဲ့RCSSSA ဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမိုင်းပြည်မြို့အခြေစိုက်စစ်ဗျူဟာကမူရေးစေဝါမှုနဲ့ဖမ်းဆီးလိုက်ပါတယ်။ နန်းတက်ရွာသားဦးနန္တိယကိုမိုင်းပြင်းခြေစိုက်စိုးရသားကနေဇူလိုင်လ10ရက်နေ့ကဖမ်းဆီးရ၌ချုပ်နှောင်စစ်ဆေးခဲ့ပြီးဇူလိုင်လ 27ရက်နေ့မှာမူရေးစေဝါလက်ဝတ်သွေးရှိမှုနဲ့မိုင်းပြင်းရဲတပ်ဖွဲ့ထံလွှဲအားလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ ရှမ်းပြည်သမတော် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကတော့ဒီလောက်ရဟာ RCSS နဲ့လူထုကင်းကောင်တပ်ဘက်ကနေရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလို့ရှုတ်ချလိုက်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90%ကဘိုးဝါပိုင်လက်ရာမြေကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လုံဆောင်ချက်တွေကိုမကျေနပ်လို့ဇူလိုင်လ 31ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်
ချင်းပြည်နယ်ဆိုရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလွတ်မြေလက်မြေရိုင်းဥပဒေနဲ့သိမ်းဆီးသွားတယ်ကိုစန့်ကျင်ကန့်ကွက်တာကြောင့်ဇာတ်ဖို့ထုတ်ရတာဖြစ်တယ်လို့ဇာတ်ဖို့ဆိုမှုကဥဆောင်တဲ့ဥရုံဘိန်းကပြောပါတယ
်သူတို့ပြောတာတော့ချင်းပြည်နယ်မှာဖြူဖို့ပိုင်မြေမရှိဘူးဆိုပြီးတော့ပုံစံခုနည်းလည်းမရှိကြဘူးဒါတော့ပုံစံတည်ရှိတယ်လို့လည်းမြင်းတော့ပုံစံတရားမဝင်ဘူးပုံစံတငါပုံစံတရားငါရှိရှိလေမြင်းတော့ပုံစံတရားငါတရားမဝင်ဘူးဆိုတော့ပြောပြောအဲ့ဒီပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအစိုးရမင်းရှင်းဌာနထုတ်ပေးတဲ့ဟာပဲအဲ့တော့တရားမဝင်ဘူးဆိုတော့တို့ဒီတိုင်းအချင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ချင်းပြည်နယ်မှာအနယ်ဒီဆိုရတက်လာပြီးနောက်ပိုင်းကစပြီးအေက686ခန့်ကျဲဝန်းတဲ့မြို့သစ်စင်မန်ကိန်းဧရိယာကိုစတင်အကောင်အထည်ဖော်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကောင့်တွေပေါ်ဆောင်တဲ့နေရာဟာဘိုးဘွားပိုင်နေမည်ဖြစ်တယ်လို့ဥရုံဘိန်းကဆက်ပြောပါတယ
်အခုကျွန်တော်ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်မေးပြီးတမတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
းအခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘိုးဘွားပိုင်နေမည်မဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆွတ်တွေဝန်ကြီးဦးရွှေတီးဦးကပြောပါတယ
်ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအချိန်ခံပြီးပုံမှန်38ဖိုင်နေနိုင်ငံတော်ဒီမိအားလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေသူအတွင်းရှိတရားနာတရှိအားလုံးရဲ့ပြင်းပြပိုင်ရှိဖြစ်ပြီးဆိုတော့အချိန်ခံပြီးမှာပေါ်ပြထားတယ်နော
်ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလမျိုးသွားကလန်းတပိခေါကွင်းဒီမှာချင်းမြင့်တဲ့ဆိုရကနေဧက686နဲ့အကောင့်တွေပေါ်နေတယ်လို့တရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုရကနေတတိပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါက်တာဆန်းစုကြည်အစိုးရအနေနဲ့21ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးပါမယ်ရှင်လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ
်ဟုတ်ကဲ့ပေါ့ဟုတ်ပါနာစီမတိပါ
RCSS SSA အနေနဲ့လုံးသေးတဲ့မြို့သားရေးဆွေးနွေးပွဲလဲဖြစ်မြောက်အောင်မြင်အောင်ရင်းချမ်းရေးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလမ်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပို့ပြီးတော့ကောင်းတာပေါ့
သို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့အစည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းမှလှုပ်ရှားတဲ့ယင်းဟန်ဖာကပြောပါတယ
်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့အစည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေနိုင်မယ်လို့ကျွန်မတို့ယုံကြည်
RCSS SSA က MCA စာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
ဒီ RCSS ကိုအခုတင်ပြမှတ်တယ် RCSS က NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဆိုကြဲက RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
RCSS အနေနဲ့ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကိုဦးဆောင်ကျင်းပမယ်ဆိုရင်မိုင်းပန်တို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူရည်လေအယောက်900ထက်မပိုရဘူးလို့ကန့်တတ်ချက်တွေချမှတ်ခဲ့တဲ့အတွက်ခဏအထိရှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးပါဘူ းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
Rakhine Pine, Buddhito Milnega, Taipwe, a drink, Pink Mini, a bone or jitaba about a way, that's the way, O say Ugo, Nangandaga, Pipisaya, Dutchini comedy, I see a cigani get took cavare, Yamasetane, Rakhine Lenaka, E. Apoero, Taipwe down, Nia Sunqua, Kajayare, Sipisham Pizuri, a duet, Chimpine, a soya apoegani, Balawa Mil, Tessiman Gamer, Nikwati, Chapipo, Sisin Nivare.
ตอนนี้เรากูน่าสนใจจังเลยก็รู้เพียงในวันนี้ตาเรากันเองเป็นสิ่งที่สุดท้ายแต่ยังจะเจอเราได้ที่ไหนเราจะเจอแบบสิ่งที่มาเป็นสุดท้ายอาวุธจะมากับอันนี้นะในเวทีตาแต่ยังเดินดาวติดสุดที่เส้นทางเลยแต่ยังเดินมาสิ่งกูน่าสนใจอะไรบ้างคุณรู้ไหมสิ่งนี้ยังได้ยินหลายสิ่งมาบาริสุนีจามเลยสุราโกตีปีจามเลย
ตำรวจก็สิบวัยลงงานยุ่งยุ่งที่ท้องลูกแกนี่ได้บ่ยูวีโดราชินีเป็นลูกบ่อราชิจาวาดเลยตำรวจไปสิบวัยลงงานดูทุ่งท้องทาร์เรดีกาอยู่เจ้าก็ตำรวจเย่ตัดตาช่องจีลงงานดูจนเนี่ยงั้นเราสิบวัยกูจะพัดแรงอ่ะท้าวกูพิบูตเจ็ดเดือดตำรวจเบิกก็เปลี่ยนทาร์เรปอมาโยตบอดูจาวาดละตำรวจก็กูเป็นสิบวัยลงนี่ได้ยังกางจูสูบจีดูกูอ่ะคุณลามเอสเนียเนี่ยได้ยินเรื่องสิ่งที่มาสุนุจายาวมา ดีซีเจมาได้บ่าวสุนุจินเนสโอยินสุดท้ายแม่ฟงนบักูสเนียมีปูทับีบ่ากูสุนุจินเอากูสันเอเบฟิปีตั้งไฟเนเบฟิปีลูยินดูเซนเบียวสุยดับีจูดินเปปูทารุเลยยาบาร์เลยยูเอฟโฟนบักกาเต็นเนตตงยานเนตตงเซนเนงังงังอาลีอีเมลิสากาเบอร์มิสเอฟยูเอนิวส์ดอทคอมเฟซบุ๊กกายูเอเบอร์มิสนิวส์เทปาร์เลยบ่าวสุนุจาวูตอดาเซนเนอาลุงกูเพิกกว่านะ
ဒီလိုင်းစီစဉ်ကိုပတ်စင်အင်္ဂါနေ့စနေညရီမှာထုတ်လွှင့်ပေးပါတယ်။လာမယ့်စနေညတရရဲ့လိုင်းမှာပါဝင်ဆွေးနွေးကြဖို့အတွက်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါတယ်။
အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ကမြူတက်ကပြောပြပေးပါရှင်။တက်ဆက်ပြည်နယ်အယ်ပါဆွန်မြို့နယ်အိုဟိုင်းယိုပြည်နယ်ဒေတန်မြို့တွေမှာပြီးခဲ့တဲ့သတင်းပတ်ကောင်ကဖြစ်ပွားခဲ့တဲ့တနက်ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနယ်ပတ်သက်ပြီးတော့အခု ဒီအပချံကက်ရှမီယာပြည်နယ်မှာမကြုံစဖူးပိတ်ဆို့တားဆီးမှုတွေရှိနေစမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီဒေတာရဲ့အထူးခွင့်ရေးကိုဖျက်သိမ်းပစ်လိုက်ပြီးတော့အိန္ဒိယအစိုးရထိန်းချုပ်မှုအကူထည့်သွင်းလိုက်တဲ့အတွက်ခေတ်တကူစတင်လာစေမယ်လို့ကြေပေးပြောကြားလိုက်ပါတယ်ဒီအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီယာဒေတာရဲ့အထူးကိုပိုင်းအုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရရုပ်သိမ်းလ
sen shaw cha lai ba le. Runja pyatana ha de da rin nyin chan yin ne long chong yi ko chain chao la nai de twe di dukkha deri ko tha ni pyan po pyo lo pyatana ko so so si si phie shin cha bu india nai ngan san ya bangladesh tan ma ji ga chatabri ni ma tai twon lai ba le. Dukkha deri tha ni pyan po yi san ya myanmar ne bangladesh cha tabaw tu ni mu ya tha ra ko thi yauk so a myan song account the pho bu le tai twon ba le.
ဒီကနေ့သတင်းပတ်တုံးကလူနှစ်ဆယ်သေဆုံးခဲ့တဲ့အီဂျစ်နိုင်ငံလုံခြုံရေးအဖွဲ့ကတုတ်တင်ခဲ့တယ်လို့အီဂျစ်ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။သတင်းကြေကိုဒေါက်ခင်မျိုးတဲ့ပြောပြပေးခဲ့တာပါ။ဒီနေ့နေ့စီစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။တောက်ကြမနဲ့ VOA စီစဉ်တွေကိုလိုင်းဒိုမီတာနှစ်
This program has come to you from the Voice of America, Washington.